ချင်းချင်းနဲ့မင်းသက်ပြည်သူ့ကော်မတီတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားမလေးကပြစ်ခတ်တိုက်ခိုက်မှုပြီးညနေပိုင်းမှာတော့နှစ်ဖက်ဆွေးနွေးညှိနှိုင်းကြေညာသွားတဲ့အတွက်ဖမ်းဆီးထားတဲ့လူငယ်တချို့ကိုပြန်လွှတ်ပေးခဲ့ပါတယ်။ကြံနေသေးတဲ့ဖမ်းဆီးခံလူငယ်တချို့ကိုပြန်လွှတ်ပေးဖို့အပအဝင်တခြားချက်တွေဆက်ပြီးဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဒီကြောင့် view တွေတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ချင်းပြည်နယ်မင်းသားမြို့မှာဧပြီလ28ရက်နေ့မနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းသားပြည်သူ့ကာကွယ်ရေးဖွဲ့အရာပြစ်ကမှုဖြစ်ပွားခဲ့ပေမဲ့ညနေပိုင်းမှာနှစ်ဖက်တွေ့ဆုံဆွေးနွေးရမှာတော့ည10နာရီလောက်မှာပြည်လည်သွားခဲ့ပါတယ်။နှစ်ဖက်ညီလိုင်းဆွေးနွေးတဲ့အချက်ကတော့မင်းသားမြို့ကာကွယ်ရေးဖွဲ့ခေါင်းဆောင်လူက VOA ကိုခုလိုပြောပါတယ်
သာသဘောတူထားရတာကျွန်တော်တို့ကလေးတွေခုနကပြန်လာပြီးတယ်သူတို့ဆီကပြင်းပြနေတဲ့ဒူဟာမှုနဲ့စစ်သားတချို့ကိုကျွန်တော်တို့ကအောက်ကိုပြန်စင်ဖို့လမ်းဖွင့်ပြီးတယ်အားလုံးကြမ်းမရုပ်ပေးဖို့နည်းနည်းချန်ပြီးတယ်သူတို့မျိုးပြင်ပါဘောနော်အမှန်အကွာမှာရှိနေတဲ့နည်းချန်ပြီးတာမြောက်တက်တယ်ပြန်ဆုတ်သွားပြီ
ဧပြီလ24ရက်နေ့ကမင်းသားမျိုးမှာဆန္ဒပြသူမျိုးသမီးမျိုးသားစုစုပေါင်း9ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေဖမ်းဆီးသွားခဲ့ပါတယ်ဧပြီလ26ရက်နေ့ကမင်းသားမျိုးဝင်ကောက်ခွင်းနှမ်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်နှန်းကိုမင်းသားမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကအကြမ်းဆုံးတိုင်ရန်ရရှိခဲ့သလိုရင်းနှီးလည်းပြက်စီးခဲ့ပါတယ်။ဒီဖြစ်စဉ်တွေမှာလည်းမင်းသားမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ဖမ်းဆီးခံရမှုတွေရှိနေသလိုသူတို့တွေတော့ပြန်မလွတ်သေးပါဘူး။အဖမ်းခံကာကွယ်ရေးတပ်ဖွဲ့တွေပြန်လွတ်မြောက်ရေးနဲ့အခြားအချက်တွေကိုစစ်ကောင်စီတပ်ဖွဲ့နဲ့မနှက်ဖာမှဆွေးနွေးမယ်လို့ကာကွယ်ရေးဖွဲ့ခေါင်းဆောင်သူကပြောပါတယ်။
လည်းမဟုတ်နဲ့ခံထားရတဲ့ပတ်ရတံပေးတယ်ဆောက်ရောက်တံပေးတယ်စစ်တပ်ကအကြီးအကဲနဲ့ဟိုခရင်အုပ်ချုပ်ရေးမှုနဲ့ဟိုမင်းတပ်ကဟိုပါတနာရေးဆိုင်ရာအကြီးအကဲတွေအားလုံးပေါ့နော်မျိုးမျိုးပါရအပါဝင်ကျွန်တော်တို့ဘက်ကလုပ်နေတယ်နဲ့ဆွေးနွေးနေသူတို့အရင်ဆုံးတန်းထားတာကစိုးရအစအဦးဒီမှာနေရာယူထားတယ်အဲ့ဒါကိုကျွန်တော်တို့အခေတ်ပြီးဖို့သူတို့ကတောင်းကျွန်တော်တို့ဘက်ကတောင်းဆိုမှာကလည်းနေမှုနဲ့ခံထားရယူထမ်းစမရှိတဲ့အဖြစ်ပေါ့တက်တာရင်းသိုံနဲ့ကျွန်တော်တို့ပါလုံးနေမှာနေရာယူထားတယ်ခေုံးမှာနေရာယူထားတယ်အဲ့ဒါကြီးကတို့တို့နေရာတို့အတိုင်းင်းသေးကိုပြန်သွားဖို့ညလုံးချုံရင်းကိစ္စကိုကျွန်တော်တို့ကပဲတာဝန်ယူမယ်တို့တို့ဘက်ကအမှလားပေါ့လည်းနေကန်ဒီခါမှာတတို့မှမျိုးသေးတယ်မသွားဖို့အဲ့ဒါပြန်တော့ဆိုမယ
်ဒီကနေ့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကောင်းဆောင်တွေကလေမနက်ဖြန်ဆွေးနွေးမယ့်အကြောင်းအရာတွေကိုအချင်းချင်းပိုင်ပင်နေကြတယ်လို့ဆိုပါတယ်ချင်းကြီးနဲ့မင်းသားမျိုးမှာဧပြီလ24ရက်နေ့ကဗိုလ်ချုပ်ကျေးရွှေရှိမှာစစ်ကောင်စီအားစန့်ကျင်ကြောင်းစက်ကူတပိတ်လိုက်လံကတ်ကြတဲ့အမျိုးသမီး၄ဦးနဲ့အမျိုးသား၃ဦးစုစုပေါင်း9ဦးအဖမ်းခံလိုက်ရပြီးပြန်လှုပ်ပေးဖို့တောင်းဆိုရာကလေမင်းသားမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဧပြီလ24 26နဲ့29ရက်နေ့တွေမှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေတွင်စစ်သားဘက်ကဒေသုံသူစုစုပေါင်း20ယောက်ထက်မနည်းရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပေမဲ့တိကျသိမှုနိုင်သေးပါဘူးဒီတိုက်ပွဲတွေမှာစစ်ကောင်စီတပ်ဘက်ကခင်မီလက်နဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်နေနေခဲ့သလိုဒီလူကာကွယ်ရေးတပ်တွေဘက်ကတော့ရိုးရသူမီးတနတ်နဲ့တာခုခံကာကွယ်တပ်ခတ်ချက်တယ်လို့ကာကွယ်ရေးကောင်းဆောင်တွေကပြောပါတယ်လက်နက်အားချင်းမမျှပေမဲ့မင်းသားမျိုးနွယ်ရဲ့ခုခံကာကွယ်တဲ့ပုံစံကိုတော့မင်းသားကာကွယ်ရေးဘက်ကောင်းဆောင်သူကအခုလိုပြောပါတယ်
ကျွန်တော်တို့မင်းသားကအရာလေးညံတာမှာဝန်ပေါက်တည်တော်ရှိတယ်။ဒါနဲ့အဲ့ဒီအရာလေးညံတာကိုကျွန်တော်တို့ကာကွယ်ရေးတပ်ကြီးအလုံးရှိတယ်။ကျွန်တော်တို့ကကာကွယ်ရေးတပ်လို့ပြောပေမဲ့လို့ကျွန်တော်တို့ထဲမှာပါဖြစ်တယ်ဆိုတော့ကြီးအတိုင်းကြီးအတိုင်းကလက်လက်ရှိတဲ့ဟိုတည်းကအင်းများရှိတဲ့ဟိုတည်းကအကုန်လုံးကထွက်လာဒီကမှာတသားတိတွေ့ခဲနေရတည်တာမျိုးဖြစ်နေတာ။အဲ့လိုမျိုးတော့ကျွန်တော်တို့ကအင်းအားအရမ်းများနေ
လက်ရှိမင်းသားမျိုးတွေပြစ်ကမှုတွေငြိမ်သက်နေပေမဲ့မြန်မာစစ်တပ်ကနေမင်းသားမျိုးနဲ့နှစ်ပိုင်းကွာမှာတပ်ဖွဲ့ရှိနေတယ်လို့ပုဂ္ဂိုလ်မျိုးနဲ့ကျောက်စုဘက်မှာလည်းတိုင်ရာစုနေတာကြောင့်အချိန်မရွေးပြစ်ကမှုဖြစ်လာနိုင်တယ်လို့လည်းမြို့ခံတွေကပြောပါတယ်ခင်ဗျာ